ရင်းကြံရေးဆက်ဆက်ဆွေးနွေးတဲ့အခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှတာရရှိခံမဲ့ရင်းကြံရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ် KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြည့်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်ဒီလိုဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်အပြည့်အခရဆဲချိန်မှာလူတူတူသာအကျိုးခံစားရပြီးကချင်လူတူကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲသွင်းဆွေးနွေးဖို့လိုကြောင်း IGC Con International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ်။ IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန်ဒီတို့ရေးသားပြုစုတဲ့စာရန်ပါပဲ။ကချင်ဥပမာကိုကြည့်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူညက်တွေရယူဖို့လိုတာထင်ရှားပါတယ်။တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်။အခုဆိုရင်ဗမာအစိုးရရဲ့အသုံးစရိတ်10ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်။ဗဟိုချုပ်ကိုင်မှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဗဟိုချုပ်ကန့်မှုအားကောင်းနေတော့မှာပဲဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်2019မေလမှာကျင်းပတဲ့ငင်းငယ်ရေးညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်စီးပွားရေးစီမံကိန်းချမှတ်အကောင့်ထဲဖော်ရမှာဗဟိုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်နေဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်တယ်လို့ဆိုပါတယ်။လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ
်။မင်းမျိုးမူဆယ်ကာလဟာရှမ်းဒေသမှာရှိလို့လမ်းထိန်းသိမ်းရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူး။ဒီလမ်းကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီးလုံးမှပြန့်ဝေနေတာမို့လမ်းထိန်းသိမ်းရေးကိုဗဟိုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါတယ်။တပြီးလုံးအတွက်သုံးတဲ့လမ်းကိုရှမ်းပြည်နယ်အစိုးရတစ်ခုသီးကိုထိန်းသိမ်းရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်။တန်လွင်ပြင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတစ်ခုသီးကိုသာလုပ်ပိုင်ခွင့်မပေးသင့်ပါဘူး။တန်လွင်မြစ်စည်းစင်းနဲ့ကြာကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နယ်ပတ်သက်တဲ့ကိစ္စတွေမှာပြောရေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှာနေထိုင်ရတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုရင်းလုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဗဟိုအစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကင်ကလည်းတယံဇာတကနေရန်ပုံငွေရှာကြပါတယ်။အစိုးရဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိန်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိန်တံခိုးရဲ့ဆဲပုံတပုံဟာအစိုးရကကြေညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိသာပါတယ်။ကြောင်စိန်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံစာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက်ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ်။
ဖက်ဒရယ်နိုင်ငံတွေမှာတယံစာတဝင်ငွေကိုပြည်မနဲ့ပြည်နယ်အစိုးရတနေ့တကြခွဲယူကြပါတယ်မြမပြည်မာတော့ဗဟိုချုပ်ကိုင်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါတယ်2019ငြိမ်းချမ်းရေးညီလာခံမှာတရားဇာတဝင်ငွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါတယ်တရားဇာတဝင်ငွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရန်ပုံငွေ Sovereign Fund တည်ထောင်ပြီးတိမ့်သိမ့်တာမျိုးလဲမြမပြည်မာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရန်ပုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်တိသာမြင်သာမှုတာဝန်ယူမှုနဲ့ကြွားကျင်မှုရှိဖို့လိုပါတယ်အပြည့်ရအုပ်စုတွေကမူရစ်ဆေးကုံတွင်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားဇာတစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီးမဲ့မရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါတယ်မြမပြည်ဟာလူမျိုးစုံနေတိုင်းနဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအဆင့်မှာလောက်ရမယ့်ကိစ္စတွေအများကြီးရှိနေပါတယ်။ဒါကြောင့်အပြည့်အခရက်ဆဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီသင့်ကြောင်းသူတေတီပေါ်မီနိုလက်တီနဲ့ နန်းစံဒီတို့ကသုံးသပ်တာပါတယ်ခင်ဗျာ။